ဒီလိုသမရဦးသိန်းစိန်ကပြောကြားခဲ့တာနဲ့ပတ်သက်ပြီးတော့ပြည်ပရောက်တိုက်ခန့်လှုပ်ရှားသူတွေကဘယ်လိုတုံ့ပြန်ခဲ့ကြသလဲဆိုရင်မြန်မာပြည်ပြန်ဖို့အတွက်လွတ်လပ်တဲ့နိုင်ငံရေးအခင်းကျင်းနဲ့လွတ်လပ်စွာနိုင်ငံရေးလှုပ်ရှားခွင့်ရှိဖို့လိုအပ်မယ်လို့တုံ့ပြန်ခဲ့ကြပါတယ်။ဒါပြင်သမရဦးသိန်းစိန်ရဲ့အခုလိုပြောဆိုချက်ဟာ
အမျိုးသားယဉ်ကြားစရေးအတွက်ရည်ညွှန်းတယ်ဆိုရင်တော့အကျဉ်းထောင်တွေအတွင်းမှာရှိတဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုအရင်ပြန်လွှတ်တင်တယ်လို့လည်းပြောလိုက်ပါတယ်။အပြည့်စုံကိုတော့ကိုသားညုံကဆက်ပြီးပြောပြပါမယ်ရှင်။သမရဦးသိန်းစိန်ဟာပြည်တွင်းစီးပွားရေးနဲ့လူမှုရေးနယ်ပယ်အသီးသီးကတာဝန်ရှိသူတွေနဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံခြင်းမှာအခုလိုပြောဆိုသွားတာပါ။နိုင်ငံစီးပွားတိုးတက
မြန်မာနိုင်ငံဒီမိုကရေစီအင်အားစု FDP ရဲ့အတွင်းမှုချုပ်ဒေါက်တာနိုင်အောင်ကတော့ဒီပြပရောက်တိုက်ခန့်လှုပ်ရှားသူတွေမြန်မာနိုင်ငံကိုပြန်နိုင်ဖို့ဆိုလို့ရှိရင်လွတ်လပ်တဲ့နိုင်ငံရေးနောက်ခံနိုင်ငံရေးအခင်းကျင်းရှိဖို့လိုမယ်လို့သူကပြောပါတယ
်။ဟုတ်ကဲ့မြို့သားပြန်လဲတဲ့မြေကြီးအလားဒီကားစုအားလုံးဒီလုံးလုံးကြရေးဆိုတဲ့ဒီအနှစ်သာရတကယ်များရှိတယ်ဆိုလို့ရှိရင်လည်းဒါကျိုးစွားမယ့်ကိစ္စချိုးတဲ့မယ့်ကိစ္စဖြစ်ပါတယ်။ဒီဘက်မှာလည်းအဲ့လိုစိတ်မျိုးရှိတယ်ဆိုတာကိုသူရှင်းရှားခင်းရှင်းရှားပြဖို့လိုတာပေါ့နော်။ဥပမာဆိုပါဆိုဒီလိုမေကုံးမျိုးမှလည်းပြောတာမျိုးမဟုတ်ပဲလေဒါဒီအမိန်ဒီလိုလိုဟာမျိုးနဲ့ဟိုထုတ်ပြန်ပေးတဲ့လို့ထင်ပါတယ်ဆိုတော့ကဘလိုလူမျိုးတွေပြန်လာတဲ့လဲဘာညာဘာညာဆိုတော့ဒီရှိတာဒီအမင်းဒီဂရီလိုဟာမျိုးပေါ့နော်အဲ့လိုမျိုးနဲ့ထုတ်ပြန်ပြီးတော့ပြောရဆိုလို့ရှိရင်တော့ပို့ပြီးတော့အချက်လက်ဒီကြီးကကျွန်တော်သိနိုင်တာပေါ့
အခုလို့ဒီပြန်ပြီးတော့သူတို့ပြန်လာခွင့်ပြုမယ်ဆိုတဲ့သဘောကြောင့်ဒီအတိုက်ခံပြပရောက်တိုက်ခံအဖွဲ့စည်းတွေကြားထဲမှာတော့ဒဇွန်တရာရိုက်ခတ်မှုရှိနိုင်လားခင်ဗျာ
ကျွန်တော်တို့စသည်ထွက်လာတဲ့ကဒီမြန်မာပြည်ဒီမိုကရေစီရဖို့လူခွင့်ရဖို့နိုင်ငံရေးတွေလွတ်လပ်လပ်လှုပ်ရှားခွင့်မရှိတော့လှုပ်ရှားမှုတွေကိုပြိမ့်လို့ဆိုပြီးကျွန်တော်တို့ထွက်လာကြကြတာဟုတ်ဆိုတော့ကျွန်တော်ကဟိုစီးပွားရေးရဟိုဗါတဲ့ဒီလုတ်ကန်ရှားမှုစတဲ့ဘုံမှာမဟုတ်ကြဘူးအဲ့တော့ကျွန်တော်တို့ပြန်မယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ခုနပြောခြင်းနဲ့ကျွန်တော်လိုခြင်းနဲ့အကွင့်အရေးရမရဆိုတဲ့ပုံမှာအဓိကမှုတည်တာပေါ့အဲ့တော့ကျွန်တော်နိုင်ငံရေးလွတ်လပ်လှုပ်ရှားခွင့်ရှိလားလွတ်လပ်ပြဆိုခွင့်ရှိလားကျွန်တော်တို့ဟိုပုံမှာဖြစ်နေဥပဒေထားတဲ့ဥပဒေတွေနော်ဒီဗါလဲဒီခုနကားများလို့ဥပဒေမျိုးတွေနော်ပြည့်ပြည့်ပြည့်ရရရှိမလားဆိုတော့ဒီမျိုးတွေရှိနေမယ်ဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံရေးလိုချင်လို့ဒီဟာပြောနေတာဒီမိုကရေစီလိုချင်လို့ပြောနေတာပဲဆိုတော့ခွင့်ရရှိတယ်ဆိုလို့ရှိရင်လည်းဒါကျွန်တော်တို့ပြန်ပြီးတော့ကျွန်တော်လောက်မယ်ကျွန်တော်ဒီလုံလုံနေတာလည်းကျွန်တော်တိုင်းပြည်ကိုကောင်းစေချင်လို့နောက်ကျွန်တော်လည်းတိုင်းပြည်ကိုအဲ့လိုခြေနေမျိုးနဲ့ပြန်စေချင်လို့ပဲလုပ်နေတာပေါ့ဆိုတော့အဲ့ဒီဟာမျိုးတွေရှင်းရှင်းလင်းလင်းဖြစ်တယ်ဆိုလို့ရှိရင်တော့ခုနကပြောတဲ့သဘောထားကွဲကြမရှိပါဘူးနိုင်ငံရေးအတွက်နောက်တိုင်းပြည်အတွက်ကိုလှုပ်ဖို့အတွက်ထွက်လာတဲ့လူတွေတိုင်းပြည်မှာဒါမျိုးပြန်လုပ်ခွင့်ရပြီဆိုလို့ရှိရင်တကယ်ဘာဖြစ်လို့ဒီမှာလုပ်နေကြရှိမလဲ
APP နိုင်ငံရေးကျင်းသားများဆောက်ရှောက်ရေးအဖွဲ့ဒုဗတ်အတွင်းမှုကူပိုကြီးကတော့အသွင်ကူးပြောင်းရေးကာလမှာထိမ့်သိမ်းခံထားတဲ့နိုင်ငံရေးကျင်းသားတွေကိုအရင်ဆုံးပြန်လှည့်ပေးသင့်တယ်လို့ယူဆပါတယ်တစ်ဖက်မှာလည်းဒီလက်ရှိအစိုးရဘက်မှာအများပြည်သူကဒီနိုင်ငံရေးအရာယုံကြည်ရှိလာအောင်လက်တွေ့ဆောင်ရွက်ပြမှုမျိုးတွေလုပ်ဖို့လိုအပ်သေးတယ်လို့ပြောပါတယ်
ဒီကရောက်နေတဲ့သူတွေပြန်လာဖို့ပြောရတဲ့ဆိုလို့ရှိရင်ဒီရင်းမှာရှိနေတဲ့ဥမာနိုင်ငံရေးကျင်းသားတွေကိုအရင်တွေ့ပေးတာကိုပြောလက်တွေ့ကြမယ်ကိုသဘောဝကြမယ်လို့ထင်ပါတယ်အဲ့တော့ဒီလူတွေရဲ့ပြဿနာကိုမသိချင်းမဲ့တဲ့ဒီကိစ္စတွေကိုလိုက်ဖြေရှင်းနေတာကစိတ်သဘောဝမကြောက်ပါဘူးဆိုတော့အသွင်ကူပြောရင်ကလည်းဒီကမှာနိုင်ငံရေးကျင်းသားတွေအရင်ဆုံးတွေ့ဖို့ဆိုတာအရေးကြီးပါတယ်ဒါကိုအရင်လုပ်ဖို့လိုတော့ပါနောက်တစ်ခုကကျွန်တော်တို့သူတို့ရှိနေတဲ့ဥက္ကဋ္ဌတွေဆိုတော့ဘယ်လိုယုံကြည်ရမလဲဆိုတဲ့ဟာကကျွန်တော်တို့စောင့်ကြည့်ရအောင်ပါပါ
တကယ်တော့ဖန်စီခံရတဲ့နိုင်ငံကြီးသားတွေအားလုံးပြန်လွတ်ပြေးဖို့နဲ့ပြည်ပမှာရောက်နေတဲ့တိုက်ခန့်လှုပ်ရှားသူတွေမြန်မာနိုင်ငံအတွင်းကိုပြန်လာခွင့်ရဖို့နိုင်ငံရေးပါတီကြီးအချို့ကဒီအစိုးရကိုလွတ်တော်အတွင်းမှာရောလွတ်တော်ပမှာပါတောင်းဆိုခဲ့ဘူးပါတယ်ဒီတော့ထွေထွေလူချင်းချက်သာကွယ်သဘောထုတ်ပြရမှာဖြစ်ပါတယ်ဒါကိုလည်းဖွဲ့စည်းပုံရဆိုရင်တော့နိုင်ငံတော်ကာကွယ်ရေးနဲ့လူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့သမရကနေပြီးတော့အတူပြုထုတ်ပြန်ရမှာဖြစ်ပါတယ်အခုဒီပြပရောက်တွေပြန်လာခွင့်ပြုတယ်ဆိုတဲ့သဘောဟာ Amnesty သဘောတည်ရောက်နိုင်မှုရှိမရှိဆိုတာကတော့နောက်ပိုင်းမှာသူတို့အသေးစိတ်ထုတ်ပြန်မယ်ဆိုတဲ့အခြေအနေကိုပဲစောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ